လေးလံနေတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးခံဖို့အတွက်သမ္မတထရမ့်အမည်စင်တင်သွင်းထားတဲ့အေမီကော်နီဘဲရက်ကိုအတည်ပြုခန့်အပ်တဲ့မတန့်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာလေးအကြပြုတ်လုတဲ့ကျန်းနာပွဲတွေဟာချက်သပြေးနေမှာအဆုံးသတ်မှာဖြစ်ပါတယ်။ဘဲရက်အတွက်ကော်မတီဝင်တွေကအပြီးသက်မဲပေးရွေးချယ်ဖို့ကော်မတီရဲ့ဆုံးဖြတ်ချက်ကိုလာမယ့်ချက်သပြေးနေ့အထိရွှေ့ဆိုင်းဖို့အတွက်ဒီမိုကရက်တွေကပန်ချခဲ့ပါတယ်။ဒီမှာအတွက်အထက်လွှတ်တော်တရားလုံးရဲ့မဲပေးမှုကိုတော့နိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲနဲ့လွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ရဲအနေငယ်လိုဒီလကုံလောက်မှာပေးဖို့ဖြစ်နိုင်ပါတယ်။ဘဲရက်ကိုအတည်ပြုခံဖို့အတွက်သူတို့မှာမဲအလုံလောက်ရှိတယ်လို့အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ဒါ့အပြင်သူမအတွက်အထက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အတွက်အောက်တိုဘာ23ရက်နေ့မှာဖြစ်နိုင်ကြောင်းလည်းပြောပါတယ်။တကယ်လို့သူမကိုအတည်ပြုနိုင်ခင်ဘဲရက်ဟာပြင်ဆင်မှောက်အမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်လာမှာပါ။